အကြမ်းဖက်တိုက်ခိုက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့အထူးဆိုးရိမ်နေရာတို့မှာလုံခြုံရေးတွေကလည်းတင်းတင်းကြပ်ကြပ်ချထားပါတယ်လုံခြုံစိတ်ချရတဲ့အခြေအနေတွေမရှိလို့နေအိမ်ဆွန့်ခွာထွက်ပြေးနေကြသူတွေလည်းတော်တော်များများရှိပါတယ် AP သတင်းမှာမနေ့ကဖော်ပြထားတဲ့မောင်းတော်ဒေတာကအခြေအနေကိုကိုကျော်အောင်လင်းကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကတော့တင်းမာနေတော့မှာပဲတိုက်ခိုက်မှုတွေနဲ့မီးလောင်မှုတွေဖြစ်ပွားခဲ့တဲ့ဗုဒ္ဓတော်မောင်းတော်ဒေတာကရွာသူရွာသားတော်တော်များများလဲနေအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်ထွက်ပြေးကြတဲ့သူတွေထဲမှာဗုဒ္ဓဘာသာဝင်တွေရောထောင်နဲ့ချီတဲ့မွတ်စလင်တွေရောပါဝင်ပါတယ်မောင်းတော်မြို့ကဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေကတော့ဘေးလွတ်ရာထွက်ပြေးလာကြတဲ့ဒုက္ခသည်တွေခိုလုံရနေရာတွေဖြစ်နေပါတယ်ထွက်ပြေးလာသူတူဖြစ်တဲ့ရခိုင်မျိုးသမီးဒေါ်လှနှုစိန်ကတော့သူ့ရဲ့တွေ့ကြုံကိုရှင်းပြပါတယ
်ခန်းစားရဆူဆူကပါခန်းစားရဆူဆူပရိုဂရမ်နဲ့ရေအဖသတ်ဝလ်လခဗီလာမတိလောက်တ
ူမီကျမခန်းစားရတာဘယ်လိုပြောရမှန်းတော့မသိပါဘူးတက်ခိုက်မှုတွေဖြစ်နေတဲ့အချိန်မှာကျမတည်ပြီးလိုတော့အောင်ထင်ခဲ့တာကျမဒုကလည်းတိတ်မကောင်းတော့ပြေးလည်းမပြေးနိုင်ခဲ့ပါဘူးဒီဘာထဲမှာအသက်ကြီးတဲ့လူတွေကြိုင်းရိုက်ခဲ့ပါတယ်ခလီးတွေကတော့ခေါ်ပြီးဒီကိုလာဖို့ကျမတို့လုံနိုင်ခဲ့ပါတယ
်အခြေအနေတွေကတည်ငြိမ်အေးချမ်းမှုမရှိသေးလို့လုံခြုံရေးတွေလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးတင်းကျပ်ထားပါတယ်မနေ့တုန်းကသတင်းသမားတွေမောင်တော်ဒေတာကိုဝင်ရောက်နိုင်ဖို့စ조사ခဲ့ကြပေမဲ့လည်းမောင်တော်မျိုးမရောက်ခင်တနအီလောက်အလိုမှာရဲတပ်ဖွဲ့ဝင်တွေရဲ့တားမြစ်မှုနဲ့ပြန်ပြီးတော့လှည့်ခဲ့ကြရပါတယ်။မောင်တော်ဒေသခံမခင်တန်းကြီးကလည်းရွာရီမိရှုခံရလို့ထွက်ပြေးလာခဲ့ရသူတူပါ။အ
ရှိပြာသနာကအကုန်လုံးဟိုမှာမြောက်ပိုင်းမှာစုကလေးခိုင်သားတွေရောဒီကောမင်းတိုက်တယ်။ဒီကေကလော်ဒီမင်းရှုတွေဒီကေအကူကမောင်တော်မျိုးကနေဖွင့်နေရမရှိပါ။ရင်းနေပြီးပါလေဆိုပါ။ရင်းနေပြီးကလော်ရောနေနေလေ
။တင်းမာမှုတွေရှိနေတဲ့နေရာကဗုဒ္ဓဘာသာဝင်ရွာသူရွာသားတွေဟာတခြားမျိုးတွေစီကိုထွက်ပြေးတင်းရှောင်နေသလိုမွတ်စလင်တွေတော်တော်များများလဲဘေးကင်းလုံခြုံရာကိုအပြင်းထန်ရှာဖွေကြတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုကားတွေဘတ်ကားတွေဒါမှမဟုတ်ခြေချင်းခီးနေပြီးတော့ထွက်ပြေးတင်းရှောင်နေကြပါတယ်ပြီးခဲ့တဲ့တောက်ကြနေမနေ့စောစောပိုင်းကမောင်တော်ဒေသမှာရှိတဲ့ရက်တက်ဖွဲ့ကင်းစခန်း20ကျော်အကြမ်းဖက်တက်ခဲမှုတွေခံခဲ့ရပြီးအဲ့ဒီမှာအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့လို့လူပေါင်း104ဦးသေဆုံးခဲ့ပါတယ်နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်12ဦးအရသား73ဦးသေဆုံးပြီးအကြမ်းဖက်သမား89ဦးသေဖမ်းဆီးရမိတယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်နေတဲ့ ARSA အဖွဲ့ကိုလည်းအကြမ်းဖက်အဖွဲ့အစည်းတစ်ခုအဖြစ်မြန်မာအစိုးရကသတ်မှတ်လိုက်ပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်တွေနဲ့ချီပြီးတော့ကန့်သတ်မှုတွေရှိနေတာကြောင့်ပုဂ္ဂလိကသတင်းဌာနတွေအနေနဲ့သတင်းတွေရနိုင်မှုခက်ခဲနေပါတယ်